ဟုတ်ကဲ့ဒါနဲ့ပတ်သက်လို့လက်ရှိအာဆီယံလူ့ခွင့်ရေးဆိုင်ရာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖိလစ်ပိုင်နိုင်ငံကမစ္စတာကာလော့စ်မက်ဒီနာကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခွင့်ရပါတယ်မြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်လို့သဘောထားအမည်စတင်မေးမြန်းကြည့်ပါတယ
် Of course we are one with many other groups which are questioning the elections
ကျွန်တော်တို့ဟာမြန်မာနိုင်ငံကရွေးကောက်ပွဲကိုလွတ်လပ်မှုရှိမရှိဆိုတဲ့မေးခွန်းကိုထုတ်နေကြတဲ့တခြားအဖွဲ့အစည်းတွေပါပဲဒေတာရန်လူခွင့်အဖွဲ့အစည်းတွေအနေနဲ့တစုတစည်းတဲ့ဒီအကြောင်းကိုအဲတုံ့ပြန်နိုင်ဖို့အတွက်ဒီသတင်းပတ်ကုံမှာတခြားအာဆီယံလူခွင့်အဖွဲ့တွေနဲ့အတူကျွန်တော်တို့ဆွေးနွေးကြဖို့ရှိပါတယ
်ဟုတ်ကဲ့အာဆီယံလူခွင့်ရေးဆိုင်ရာအဖွဲ့အနေနဲ့ကြတော့ဒီမြန်မာပြည်ကလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်ဘယ်လိုလှုပ်ဆောင်ပေးနိုင်မလဲရှင
် We are not confident that intergovernmental human rights mechanism will address the
ဆိုရလောက်ခံဖွဲ့စည်းတွေအနေနဲ့မြန်မာပြည်ကိစ္စကိုဖြေရှင်းနိုင်မှုဆိုတာကျွန်တော်တို့တန်တရားရှိပါတယ်။ဘာလို့လဲဆိုတော့အာဆီယံအနေနဲ့တရားဝင်ရောက်ဆွေးနွေးရမယ့်ကိစ္စမျိုးရှောင်တတ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါပေမဲ့လူမှုအခြေပြုဖွဲ့စည်းတွေကြတော့ဒီကိစ္စကိုတိုင်းရိုက်ဖြေရှင်းပေးဖို့ကြိုးစားနေပါတယ
်။ရွေးကောက်ပွဲမှာတရားမျှတမှုရှိဖို့အတွက်လူ့ခွင့်ရေးချင်းတွေကိုကောင်းမွန်လာဖို့ပေါ့လေ။တိုက်တွန်းတဲ့နေရာမှာမစ္စတာကာလော့စ်တို့အနေနဲ့ကြတော့ဘယ်ကိစ္စကိုဦးစားပေးမှာလဲရှင်။ဥပမာဆိုလို့ရှိရင်ပေါ့လေနိုင်ငံရေးအကျဉ်းသားလူမျိုးရေးကိစ္စလားရှင
်။ Right now I cannot comment on that because that is something that we need to discuss
ဒါနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့သဘောထားအခုချိန်မှာပြောလို့မရပါဘူးဒီပတ်ကုံမှာလုံးမဲ့ဒေတာတွေအစည်းအဝေးပြီးရင်တော့ကျွန်တော်တို့အတိအကျထုတ်ပြန်မှာဖြစ်ပါတယ
်အာဆီယံလူခွင့်ရေးဆိုင်ရာအဖွဲ့အနေနဲ့ကြတော့ဒီမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတာမျိုးရောရှိပါလားရှင
် For the moment there is no
အခုလုံးလုံးစဲအချိန်မှာတော့တရားဝင်ပူးပေါင်းဆောင်ရွက်နေတာမျိုးမရှိပါဘူ
းဟုတ်ကဲ့ဟိုမြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်လို့အာဆီယံအစိုးရတွေရဲ့သဘောထားကရောဘယ်လိုရှိပါလဲရှင
် The other ASEAN governments of course will look at this as an internal affair
ဒီတက်ခုလုံးကိုမထိခိုက်တဲ့အခြေအနေဆိုရင်တော့တခြားအာဆီယံအစိုးရတွေကပြည်တွင်းကိစ္စလို့ပဲသဘောထားကြပါတယ်ဒါကြောင့်ရွေးကောက်ပွဲကိုမြန်မာအစိုးရကသူ့ဖတ်သက်သူပြုလုပ်တာကိုပဲဒီတိုင်းကြည့်နေကြမှာဖြစ်ပါတယ်
ဒါဆိုလို့ရှိရင်ဒီရွေးကောက်ပွဲရလဒ်ကိုအာဆီယံအစိုးရတွေကအတိမတ်ပြုကြမှာလားရှင
် That one we cannot determine at this point it will depend on
ဒါနဲ့ပတ်သက်လို့ကျွန်တော်တို့မပြောနိုင်သေးပါဘူးမြန်မာနိုင်ငံမှာရွေးကောက်ပွဲဘယ်လိုကျင်းပမလဲဆိုတဲ့အပေါ်မှာမှူတည်မှာဖြစ်ပါတယ
်ဟုတ်ကဲ့အာဆီယံလူ့ခွင့်ရေးဆိုင်ရာအဖွဲ့အနေနဲ့ကြတော့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ့်အဖွဲ့စီလို့ဖို့ရောရှိပါလားရှင
် Yes we will try to send monitors and hope that the government
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့စူးစမ်းမှာပါမြန်မာအစိုးရအနေနဲ့ကျွန်တော်တို့စောင့်ကြည့်လေ့လာမယ့်အဖွဲ့ကိုလည်းခွင့်ပြုမယ်လို့ပြောလင်ပါတယ
်ဒါကတော့အာဆီယံလူ့ခွင့်ရေးဆိုင်ရာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖိလစ်ပိုင်နိုင်ငံကမစ္စတာကာလော့စ်မက်ဒီနာကိုဆက်သွယ်မေးမြန်းခဲ့တာပါရှင်